ဆီးရီးယားနိုင်ငံမှာသမရဘက်ရှယ်အယ်အဆက်ကိုတစ္ဆာကန်တဲ့တပ်တွေကအစိုးရဆန့်ကျင်သူတွေရှိရာနေရာမှာတိုက်ခိုက်ခဲ့တာကြောင့်လူပေါင်းဒါဇင်နဲ့ချီပြီးတေဆုံးနေချိန်မှာပဲကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးနာဗေပေလီကဆီးရီးယားနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအပြစ်ခံရက်စဲမှုကိုချက်ချင်းလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။အစိုးရတပ်တွေကအင်ကားနဲ့တနေတဲ့မှာရင်ဆီးရီးယားနိုင်ငံတဝန်းလူပေါင်း42ဦးတဲ့မင်းအဲကိုတပ်ဖြတ်ခဲ့တယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်။ Hellfire ကဆန္ဒပြပွဲမှာတော့လူ20လောက်အသက်ခံခဲ့ရတာပါ။တမရအဆက်ရဲ့ညီကိုတော်သူမဟာဦးဆောင်တဲ့ Serious စစ်တပ်ရဲ့အထူးတပ်မဟာအမှတ်၄ကတန်ချက်ကကားတွေဟာလမ်းတွေထဲကိုရောက်လာခဲ့တယ်လို့ Writer သတင်းဌာနကိုအတိုက်ခံတွေတင်ပိုက်ထားတဲ့ Homes မြို့ကတက်ကြွလှုပ်ရှားသူတွေကပြောကြပါတယ်။ Serious စစ်တပ်ကအရက်သားတွေကိုတိုက်ခိုက်ချေမှုန်းနေသူတွေကိုကာကွယ်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ Miss Nave Pele ကဂျနီဗာမှာကုလသမဂ္ဂလူခွင့်ရေးကောင်စီမှာပြောကြားခဲ့တာပါကုလသမဂ္ဂကဆီးရီးယားတမ်မတ်ကတော့အခုလိုဆွေးနွေးနေချိန်မှာပဲအစည်းအဝေးခန်းထဲကနေထွက်ခွာသွားခဲ့ပါတယ်အရက်သားတွေနေထိုင်ရာရပ်ကွက်တွေမှာလက်နက်ကြီးတွေကိုသုံးပြီးပြစ်ခတ်တပ်ဖြတ်နေတာဟာရက်ဆက်ကြမ်းကြုတ်ကြောင်းရှုံချစာထုတ်ပြန်ဖို့အတွက်လူခွင့်ရေးကောင်စီအဖွဲ့ဝင်တွေကြားမှာသဘောတူညီမှုရလုံနေဖြစ်နေပြီဖြစ်ပါတယ်